နိုင်ငံခြားအကျဉ်းသားတွေအပါအဝင်အကျဉ်းသားစုစုပေါင်း914ယောက်ကိုသမရကလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့အကြောင်းကြားပြအထူးသတင်းတရက်ကိုမကြားသေးခင်ချိန်ကပဲမြန်မာတန်ရေဒီယိုနဲ့မြန်မာရုပ်မြင်သံကြားကနေကြေညာသွားခဲ့ပါတယ်။ဒါဟာကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အတွက်သမရဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုမကြာခင်ရက်ပိုင်းမှာပဲလာရောက်ဖို့ရှိတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ဘတ်ကင်ဖြူထွေကြီးပြောပြပေးပါဦးခင်ဗျာ။
ဟုတ်ပါတယ်ဒီစောစောလုံးကဒီနိုင်ငံသားအကျဉ်းသားတွေအပါအဝင်ပေါ့လေအကျဉ်းသားစုစုပေါင်း914ယောက်ကိုနိုင်ငံတော်သမ္မတကနေပြီးတော့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့အကြောင်းကိုဒီကနေ့ညနေ4နာရီကကြားပြသတင်းတရက်အနေနဲ့မြန်မာရုပ်မြင်သံကြားကနေပြီးတော့ကြေညာသွားခဲ့တာပါဒါနဲ့ပတ်သက်ပြီးတော့အကျဉ်းဦးစီးဌာနကိုဆက်သွယ်မေးမြန်းကြည့်တော့အကျဉ်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးတန်းထေကအခုလိုပြောခဲ့ပါတယ
်ကျွန်တော်တို့ဟိုတော့တော့လွတ်တယ်ရတယ်ဟိုဟာပေါ့လေခဏလေးဆောက်ပြီးပါလား6နာရီခွဲလောက်ကြာပါကျွန်တော်ကစီစဉ်နေတော့ဆွတ်တာတော့တော့ပါတယ်ဒါပဲကျွန်တော်တို့စီစဉ်ရတဲ့ပြုစုနေလို့ပါအဲစီစဉ်တော့ရပြီဗျာဒါပဲကျွန်တော်ကစီစဉ်တော့မှရှိသေးတယ်ခင်ကျွန်တော်ကဘာလှုပ်ဖို့ပါဖို့လုပ်နေတဲ့အတွက်ကျွန်တော်ပြန်စီစဉ်ပြီးထောင်းနေခွဲနေလို့ဗျာကျွန်တော်ကြောင်းပြပေးပါမယ်
အခုသမရကလူငင်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာဒီနိုင်ငံရေးအကျဉ်းသားတချို့ပါဝင်တယ်လို့သိရပေမဲ့လည်းဘယ်သူတွေပါဝင်ပြီးတော့အရေးအတွက်အဖြစ်ဘယ်လောက်ရှိတယ်ဆိုတာကတော့အသေးချာမသိရသေးပါဘူးဒီရက်ပိုင်းတွင်းမှာပဲဒီနိုင်ငံတော်အကြီးအကဲသမရဦးသိန်းစိန်အမေရိကန်ပြည်ထောင်စုကဒီနယူးယောက်မြို့ကိုလာရောက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုးအကျဉ်းသားတွေကိုသမရကလူငင်းချမ်းသာခွင့်အမေပေးလိုက်တဲ့အကြောင်းထွက်ပေါ်လာတာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့အရင်တုန်းကလည်းအခုလိုမျိုးထူးခြားတဲ့အချိန်မျိုးမှာနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေတော်များများကိုလွှတ်ပေးလေးရှိတာကြောင့်မလို့ဒီဒီချိန်လွှတ်ပေးမှုကလည်းတကယ်ပဲပြုပြင်ပြောင်းလဲရေးကိုဥတီဆောင်ရွက်တဲ့လုပ်ရလားဆိုပြီးတော့တန်တရားဖြစ်နေသူတွေလည်းရှိပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့အတွင်းရေးမှူးဦးတိတ်နိုင်ကတော့အခုလိုသုံးသပ်ပါတယ်
။တော်တော်လေးကိုခက်တဲ့ကိစ္စပါ။ဘာဖြစ်လို့လဲဆိုတော့ဒီအဲ့လိုမျိုးတွားတိုင်းတစ်ခုခုထူကြတိုင်း PR studentဒီကဖီကလေးကြီးလာတိုင်းမှာအဲ့လိုနိုင်ငံရေးကျင်းသားလေးအပါအဝင်တော့လေကျင်းသားလေးလွှတ်ပေးတယ်အဲ့ဒီမှာနိုင်ငံရေးကျင်းသားလေးနည်းနည်းနည်းနည်းပါတယ်ဆိုတော့ကိစ္စမျိုးလေးကတော့တော်တော်ကိုဟိုယုံကြည်ရခက်တဲ့ကိစ္စလေးဖြစ်ပါတယ်ဘာလို့လဲဆိုတော့ဒီနှစ်ပိုင်းမှာတကယ်အထင်ကြီးရနိုင်ငံရေးအကျဉ်းသားလေးအများကြီးလွှတ်ပေးလိုက်တယ်ဆိုပေမဲ့လည်းဒီဘာကြောင့်ဒီအထင်ကြီးရမဟုတ်သေးတဲ့နိုင်ငံရေးအကျဉ်းသားလေးကိုမလွှတ်ပေးသေးဘူးလဲဆိုတဲ့ဥစားတော်တော်ကိုစိတ်သာစရာဖြစ်ပါတယ်။တာနေရဖြစ်စရာဖြစ်ပါတယ်။ဆိုတော့ဟိုဒီလူလေးကိုတခါလှုပ်ပေးလိုက်ချီကျူးလိုက်နိုင်ငံတကာကနေပြီးတော့ဟိုထောက်ခံလိုက်ဆိုတဲ့အခါမျိုးတွေလုပ်နေတဲ့အခါကျတော့ဒီနိုင်ငံရေးကျင်းသားလေးကိုတစားခံပြစ်ထားပြီးတော့အဲ့လိုမျိုးတစ်ဖြည်းဖြည်းနဲ့အပေးယူလုပ်နေတဲ့သဘောလားလို့မေးဖို့ဆုံးရှိပါတယ်။အဲ့လိုမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီသမရဦးသိန်းစိန်ဆိုရရဲ့ပြုပြင်ကြောင်းလေးရေးဆိုတာပါလဲဆိုတဲ့ဥစ္စာကိုတာနေရဖြစ်စရာပါ
မြန်မာနိုင်ငံအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားယာနဲ့ချီဆက်ပြီးတော့ရှိနေဆက်ဖြစ်ပြီးတော့ဒီမြန်မာအစိုးရအနေနဲ့တကယ်တမ်းစစ်မှန်တဲ့ပြည်ပြင်ပြောင်းလဲရေးစီကိုဥတီဆောင်ရွက်နေတယ်ဆိုရင်ဒီလူတွေအားလုံးကိုပြန်လွှတ်ပေးရမှာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့ဒီမတ်လတဲကစပြီးတော့အခုလိုမျိုးလူငင်းချမ်းသာခွင့်ပြီးခဲ့တာဟာ6ကြိမ်မြောက်ရှိသွားပြီဖြစ်တယ်လို့စုစုပေါင်းအကျဉ်းသား2918ယောက်ပြန်လည်လွတ်မြောက်ခဲ့တာလည်းဖြစ်ပါတယ်။ဒီထဲမှာဒီနိုင်ငံရေးအကျဉ်းသား800ကျော်ပါဝင်ခဲ့တယ်လို့ဒီ78မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်ကိုကိုကြီးစတဲ့အထင်ကြီးចောင်းသားခေါင်းဆောင်တွေနောက်ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေကဒီအကောင်းဆောင်တွေအပြင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအတော်များများလည်းပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဒီလူငင်းချမ်းသာခွင့်အခုတစ်ချိန်မတိုင်ခင်ပေါ့လေနောက်ဆုံးတစ်ချိန်လူငင်းချမ်းသာခွင့်ပေးခဲ့တာကတော့ပြီးခဲ့တဲ့ဇူလိုင်လတုန်းကဖြစ်ပါတယ်။ဒီထဲမှာနိုင်ငံခြားသားအကျဉ်းသား34ယောက်အပါအဝင်အကျဉ်းသား80ကျော်ပြန်လည်လွတ်မြောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။